မင်္ဂလာပါရှင်2024ခုနှစ်စက်တင်ဘာလ2ရက်လွတ်လပ်တဲ့အာရှတန် RFA အစီအစဉ်လေးကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေစတင်ထုတ်လွှင့်နေပါပြီ။ကျွန်မဆမ်မအောင်မရွှေချင်းကစစ်ကောင်စီတက်စကန်ကို KNL နဲ့ PDF ပူးပေါင်းတပ်တွေသိမ်းပိုက်လိုက်တဲ့တဲ့တင်အပါဝင်ကြောက်ပတောင်းနဲ့ထိကြိုက်မှာလေချောင်းသုံးပုံကျဲခံရလို့တရက်ထဲ10ဦးသေဆုံးရတဲ့အကြောင်းတွေနောက်ပိုင်းမှာပြည်ဆုံးကြဖို့ရှိပါတယ်။အခုသတင်းလေးကိုတင်ပြပါမယ်ရှင်။မကိုတဲ့အရှိချမ်းညောင်လေးပင်ခရိုင်ရွှေချင်းမြို့နယ်တွေကစစ်ကောင်စီတပ်ရဲ့ကုန်းမြစ်တရားရှေ့တန်းစခန်းကိုသိမ်းပိုက်နိုင်ခဲ့တယ်လို့အမျိုးသားညီညွတ်ရေးအစိုးရ UNG ရဲ့ကာကွယ်ဝင်ကြီးဌာနကမနေ့ကထုတ်ပြန်ပါတယ်။ကရင်မျိုးသားလွတ်မြောက်ရေးတပ်မတော် KNL ပြည်သူ့ကာကွယ်ရေးတပ်မတော် PDF နဲ့ပူးပေါင်းတပ်တွေကဩဂုတ်လ31ရက်နေ့မှာတိုက်ခိုက်သိမ်းပိုက်နိုင်ခဲ့တယ်လို့ဆိုပါရယ်။အဲ့ဒီတိုက်ပွဲမှာစစ်ကောင်စီတပ်ကအရာရှိတအုပ်အပါဝင်9ဦးခန့်သေဆုံးပြီးလက်နက်ကိန်းရဲ့အမြောက်များနဲ့စိုင်း400ခန့်ကိုသိမ်းဆည်းရမိတယ်လို့ဖော်ပြပါရယ်။ဒါဟာအရင်ကစစ်ကောင်စီတပ်အခြေချတပ်ဆွဲထားတဲ့ဘောဂရာစခန်းကိုတော်လိုင်းပူးပေါင်းတပ်တွေကတိုက်ခိုက်သိမ်းပိုက်လိုက်တာကြောင့်စုတ်ခွာထွက်ပြေးပြီးကုန်းမြစ်သားရွာမှာရှေ့တန်းစခန်းပြုလုပ်တပ်ဆွဲထားချိန်မှာထမှန်တိုက်ခိုက်သိမ်းပိုက်ခဲ့တယ်လို့ဆိုပါတယ်ရှင်မန္တလေးတိုင်းစင်ကူးမြို့နယ်တီလာရွာကိုဩဂုတ်လ31ရက်နေ့ညပိုင်းမှာစစ်ကောင်စီတပ်ကပစ်လိုက်တဲ့လက်နက်ကြီးကြီးကြားရပောက်ကွဲခဲ့တာကြောင့်9နှစ်သားတအူနဲ့ဆက်လင်းနှစ်သမီးတအူသေဆုံးသွားတယ်လို့ဒေသခံတွေကပြောပါတယ်စင်ကူးမြို့ရဲ့ ARD မြစ်တဖက်ကန်ကြောင်မြောင်းမြို့မှာတပ်ဆွဲထားတဲ့စစ်ကောင်စီတပ်ကပစ်ခတ်ခဲ့တာဖြစ်ပြီးသေဆုံးတဲ့2ဦးအပြင်ဒဏ်ရာရသူတွေလည်းရှိတယ်လို့စင်ကူးဒေသခံတအူက RFA ကိုပြောပါတယ်ဩဂုတ်လ26ရက်နေ့ကလည်းကြောင်မြောင်မြို့ကစစ်ကောင်စီတပ်ရဲ့ပစ်ခတ်မှုကြောင့်စင်ကူးမြို့နယ်ပင်လယ်ကြီးရွာကကိုဝင်ဆောင်တအူနဲ့အမျိုးသမီးတအူသေဆုံးခဲ့တယ်လို့ဒေသခံတွေကပြောပါတယ်ရှင်အာနာသိန်းကာလာတွင်နိုင်ငံတော်ကအမျိုးသမီး1132ဦးတပ်ဖြတ်ခံခဲ့ရပြီး9000ကျော်ဖမ်းဆီးခံခဲ့ရတယ်လို့နိုင်ငံရေးအကျဉ်းသားများကူညီစောင့်ရှောက်ရေးတင် APB ရဲ့စီးရင်တွေကသိရပါတယ်လက်နက်ကြီးနဲ့လေကြောင်းတက်ခတ်မှုကြောင့်အများဆုံးသေဆုံးခဲ့ရပြီးဖမ်းဆီးခံရပြီးနောက်အကျဉ်းထောင်ရဲစခန်းနဲ့စစ်ကြောရေးစခန်းတွေမှာတပ်ဖြတ်ခံတာတွေလည်းပါဝင်နေလို့ဆိုပါရယ်ဖမ်းဆီးထိန်းသိမ်းခံရတဲ့အမျိုးသမီးတွေကအကျဉ်းထောင်နဲ့စစ်ကြောရေးတွေမှာအသက်အန္တရာယ်နဲ့ရင်ဆိုင်နေရတယ်လို့နိုင်ငံရေးအကျဉ်းသူများအဖွဲ့ WOPP တာဝန်ခံမတ်စုစုမီယွန်းက RFA ကိုပြောပါရယ်အမျိုးသမီးတွေစစ်အာဏာရှင်စနစ်ဆန့်ကျင်ရေးမှာနောက်မဆုတ်တမ်းရဲရဲဝံ့ပါဝင်ခဲ့တဲ့ပေါ့ကုန်ပြူအတိမတ်ပြကြောင် APP ရဲ့အစိုးရကစားမှာဖော်ပြထားပါတယ်ရှင်။တင်းသာရီတိုင်းလောင်းလုံးမြို့နယ်မှာစစ်ကောင်စီတပ်ကရွာတွေကိုစစ်ကြောင်းထိုးဝင်ရောက်တာနဲ့နေအိမ်တွေကိုမီးရှို့တာတွေရှိနေတာကြောင့်လူ3000ခန့်ထွက်ပြေးနေရတယ်လို့ဒေသခံတွေကဒီနေ့မှပြောပါတယ်။စစ်ကြောင်းနှစ်ကြောင်းနဲ့ဝင်ရောက်စီးနင်းနေတာကြောင့်မောင်းမကန်ကြောက်စင်သဘောစိတ်ပြင်ကြီးခမောင်းတောင်ထိန်တွင်းဖွားပုတ်ပြင်စတဲ့ရွာတွေကဒေသခံတွေတင်းရှောင်နေရတာလို့ဆိုပါတယ်။မနေ့ကတော့ဖောပုတ်ပြင်ရွာအနီးတစ်ဝက်ကနေတချို့ကိုစစ်ကောင်စီတပ်ကမီးရှို့နေပြီးဒီနေ့မှလည်းအဲ့ဒီရွာအနီးမှာစစ်ကြောင်းကဆက်ရှိနေတယ်လို့ဆိုပါတယ်စစ်ကြောင်းတွေဝင်ရောက်လာတဲ့အခါရွာသားတွေကိုဖမ်းဆီးပြီးလမ်းပြအပြစ်ခေါ်ဆောင်တာစစ်ကောင်စီတပ်သားတွေရဲ့အသုံးဆောင်ပစ္စည်းတွေသေယူရတာနဲ့လူသားတိုင်းကအနေနဲ့အသုံးပြုတာတွေရှိနေတယ်လို့ဒေသခံတအုပ်က RFA ကိုပြောပါတယ်ရှင်စကိုင်းတိုင်းထပ်ပိုင်းကတိုက်ပွဲတွေကြောင့်မြကြီးနားမန္တလေးကားလမ်းပိတ်နေတာနှစ်ပတ်ကျော်ရှိလာတဲ့အတွက်မြကြီးနားမြို့မှာကုန်စင်းလုံးတွေမြင့်တက်နေတယ်လို့မြကြီးနားရန်ကုန်လေလက်မခါတွေပါဈေးမြင့်တက်နေတယ်လို့ဒေသခံတွေကဒီနေ့မှပြောပါရယ်မန္တလေးဘက်ကနေအဓိကတင်ပို့နေတဲ့ခန်းကျင်တီချက်သွန်ဖြူချက်သွန်နေစတဲ့ကုန်စင်းတွေဈေးတက်နေတယ်လို့ကားလမ်းတွေပိတ်နေတာတွေကြောင့်လေလက်မခါပါဈေးတက်သွားပြီးဝယ်လို့မရတဲ့အခြေအနေအထိကြုံနေရတယ်လို့မြကြီးနားဒေသခံတအုပ်က RFA ကိုပြောပါရယ်ဩဂုတ်လ16ရက်နေ့ကစလို့စကိုင်းတိုင်းအင်းတော်မြို့နယ်မှာကချင်လွတ်မြောက်ရေးတပ်မတော် KIA နဲ့ပြည်သူ့ကာကွယ်ရေးအဖွဲ့ PDF ပူးပေါင်းအဖွဲ့တွေကစစ်ကောင်စီတပ်စခန်းတွေကိုထိုးစစ်ဆင်တိုက်ခိုက်နေတာကြောင့်မြကြီးနားမန္တလေးကားလမ်းပိတ်သွားခဲ့တာဖြစ်ပါတယ်ရှင်။သတင်းတွေကိုတင်ဆက်ပေးခဲ့တာပါ။ခုတော့သတင်းဆောင်မတွေကိုထုတ်လွှင့်ပေးပါမယ်။မန္တလေးတိုင်းကြောက်ပတောင်းနဲ့စကိုင်းတိုင်းထီးချမ်းမြို့တွေကရွာတွေကိုစစ်ကောင်စီတပ်ကလေကြောင်းကနေပုံကျဲတိုက်ခိုက်တာကြောင့်မနေ့ကတရက်ထဲမှာအရသာ10ဦးသေဆုံးပြီးဒဏ်ရာသူတွေလည်းရှိနေပါတယ်။ဒီအကြောင်းစောဖို့ကတင်ပြထားပါတယ်ရှင်
။မန္တလေးတိုင်းကြောက်ပတောင်မြို့နယ်စကိုင်းတိုင်းထီးချိုက်မြို့နယ်ကရွာတွေကိုစစ်ကောင်စီတပ်ကနေပုံကျဲတိုက်ခိုက်ခဲ့တဲ့အတွက် ကိုဝင်ဆောင်အမျိုးသမီးနဲ့ကလေးငယ်တွေအပါအဝင်အရက်သား10ဦးသေဆုံးခဲ့တယ်လို့ဒေသခံကပြောပါတယ်။ကျောက်ပရောင်မြို့နယ်မှာတော့မြင်းချံကုန်းရွာနဲ့တနက်ပင်ရွာတွေကိုစစ်ကောင်စီတပ်ကနေစက်တင်ဘာလ1ရက်နေ့ညပိုင်းမှာဘုံကျဲတိုက်ခိုက်ခဲ့တာပါ။ဒီတိုက်ခိုက်မှုကြောင့်မြင်းချံကုန်းရွာမှာကြာရောက်ပောက်ကွဲခဲ့တဲ့နေအိမ်ကနေပြီးတော့ကလေး2ဦးအပါအဝင်တမိသားစုလုံးသိဆုံးခဲ့တာလို့ကြောက်ပြောင်ဒေတာကန်တူက RF ကိုပြောပါတယ်
။ဒါလည်းမှဒါမှလည်းမရှိဘူး။ဆာဒုပလိန်ကြီးကအဲ့ဒီမြေညာကောပဲဆိုရင်မြေညာကောအတမီတာကျူအတမီတာကျူလို့ပြောတယ်။ရတလေးတရားမင်းလေးဆိုတော့ကလေးတယောက်ပါ။ဒီကဘုံကျဲတော့အဲ့ဒီဟာလည်းတော့ဒါလည်းမှမနေရတော့ဘူးတခြားရှောင်းအောင်။ဒါမှမဟုတ်မှဒီဘုံကျဲမှုကတော့ပထမဆုံးပေါ်တော့
သိဆုံးတဲ့သူတွေအပြင်နောက်ထပ်ဒဏ်ရာရတဲ့သူတက်ဦးလည်းရှိပြီးတော့နေအိမ်တချို့လည်းထိခိုက်ပျက်စီးခဲ့တယ်လို့သူကပြောပါတယ်။သိဆုံးတဲ့သူတွေနဲ့ဒဏ်ရာရတဲ့သူတွေရဲ့အသေးစိတ်အချက်အလက်တွေကိုသိရဖို့အတွက် RFI ကဆက်လက်ဆောင်တန်းနေဆဲဖြစ်ပါတယ်။မနီကတရက်ထဲမှာပဲမန္တလေးတိုင်းနဲ့စကိုင်းတိုင်းအဆက်မှာရှိတဲ့ထီးကျိုက်မြို့နယ်မောင်းကုန်းရွာကိုလည်းစစ်ကောင်စီတပ်ကလေကြောင်းကနေဘုံကျဲတိုက်ခိုက်ခဲ့တယ်လို့ဒေသခံတွေကပြောပါတယ်။အဲဒီတိုက်ခိုက်မှုမှာတော့ကိုဝင်ဆောင်တပ်ဦးအပါအဝင်6ဦးသေဆုံးခဲ့ပြီးတော့ဒီနေ့မှလည်းစစ်ကောင်စီတပ်ရဲ့လေကြောင်းတိုက်ခိုက်မှုတွေဆက်ရှိနေတယ်လို့ဒေသခံတပ်ဦးကပြောပြပါတယ်။
မောင်ကုန်းကအမျိုးသားဝိုင်းမောင်ကုန်းရဲ့အဲ့ဒီကူဒီနေ့ဘုံချတော့အရက်သားတွေတော်တော်ပြေးသွားတယ်တဲ့။အဲ့ဒီမနေ့ကလည်းဝိုင်းကျဲနဲ့ဝိုင်းကျဲနဲ့တုံးကြီးတော့ဘုံချသွားတယ်။တစ်ခါချက်ရင်၄၅၆လုံးအဲ့လိုပေါ့လေ။ဟိုလိုတိုက်ပွဲတော့ဘုံညာထားလိုက်တယ်လက်နဲ့ပြန်ကြားရလိုက်တယ်။အဲ့လိုအောက်ရောက်ကလေးဖြစ်နေကြတာပဲ
။ဒဏ်ရာရတဲ့လူတချို့လည်းရှိနေပြီးတော့ဖုန်းလိုင်းဆက်သွယ်ရေးခက်ခဲတာကြောင့်အသေးစိတ်ကိုတော့မသိရသေးဘူးလို့သူကဆိုပါတယ်။ထီးကျိုက်မြို့ကိုဩဂတ်စ်လ21ရက်နေ့ကနေစလို့ကချင်လွတ်မြောက်ရေးတပ်မတော် KIA အပါအဝင်တော်လန်ရေးပူပေါင်းတပ်တွေကထိုးစစ်ဆင်တိုက်ခိုက်ခဲ့ပြီးဒီကနေ့အထိတိုက်ပွဲတွေဆက်လက်ပြင်းထန်နေတာပါမန္တလေးတိုင်းကြောက်ပြောင်မြို့နယ်မှာတော့အခုလိုလေကြောင်းတိုက်ခိုက်မှုတွေမဖြစ်ခင်ဩဂတ်စ်လ31ရက်နေ့ညပိုင်းမှာကြောက်ပြောင်မြို့မှာရဲစခန်းကရဲတပ်ဖွဲ့ဝင်တွေလိုက်ပါလာတဲ့ကားကိုကာကွယ်တပ်ဖွဲ့ဝင်တွေကပြတ်မှတ်ထားတိုက်ခိုက်ခဲ့တာကြောင့်ဒုရဲမှုတပ်ဦးအပါအဝင်ရဲတပ်ဖွဲ့ဝင်3ဦးသေဆုံးသွားပါတယ်ကျောက်ပရောင်မျိုးနဲ့နေမြချင်းထိဆက်နေတဲ့မြင်းချံခရိုင်ထဲမှာတော့မြင်းချံတောင်သားနထိုးကြီးစတဲ့မျိုးနဲ့၃ခုကစစ်ကောင်စီတပ်နဲ့ပြူစောတိတပ်စခန်းတွေကိုဩဂတ်စ်လ10ရက်နေ့ကနေစပြီးတော့ကာကွယ်ပူးပေါင်းအဖွဲ့တွေထိုးစစ်ဆင်တိုက်ခိုက်နေပါတယ်စစ်ကောင်စီတပ်ကလည်းလေကြောင်းကနေနေစဉ်လိုလိုတိုက်ခိုက်တာတွေရှိနေပြီးတော့အရက်သားထိခိုက်သိမ်းဆုံးတာတွေလည်းရှိနေတယ်လို့ဒေသခံတွေကပြောပါတယ်RFI ရဲ့စရနေ့ရာစက်ကောင်စီတပ်ရဲ့လေကြောင်းနဲ့လက်နက်ကြီးပြက်ခတ်မှုကြောင့်အခုနှစ်ဇန်နဝါရီလကနေမေလအထိ9လအတွင်းမှာတင်အရက်သား600ကျော်သေဆုံးပြီးတော့1500နီးပါးဒဏ်ရာရခဲ့ပါတယ်ခင်ဗျာကျွန်တော်ဆော့ဖို့กว่าပ
ါရှမ်းပြည်နယ်မှာ10/29စစ်စင်ရေးဆဲလအတွင်းမြို့ပေါင်း20ကိုတိုင်းရင်းသားတော်လှန်ရေးတပ်ဖွဲ့တွေကသိမ်းယူထားပါတယ်စစ်ကောင်စီလက်လွတ်လိုက်ရတဲ့ရှမ်းပြည်နယ်မြောက်ပိုင်းကမြို့တွေကြောင်းမတ်တဇင်လိုင်းတင်ပြထားပါတယ်ရှင်
မြန်မာနိုင်ငံရဲ့အကြီးဆုံးပြည်နယ်ဖြစ်တဲ့ရှမ်းပြည်နယ်မှာ10/29စစ်စင်ရေးစတင်ခဲ့တဲ့2023ခုနှစ်အောက်တိုဘာလကနေ2024ခုနှစ်ဩဂုတ်လ21ရက်နေ့အတွင်းမှာမြို့ပေါင်း20ကိုတိုင်းရင်းသားတော်လှန်ရေးတပ်ဖွဲ့တွေကသိမ်းယူထားပါတယ်။စစ်စင်ရေးပထမအဆင့်ဖြစ်တဲ့2023ခုနှစ်အောက်တိုဘာလ28ရက်နေ့ကနေ2024ခုနှစ်ဇန်နဝါရီလအထိရှမ်းပြည်နယ်မြောက်ပိုင်းကမြို့ပေါင်း18မြို့ကိုမြောက်ပိုင်းညီနောင်မဟာမိတ်3ဘွဲ့ကသိမ်းပိုက်ခဲ့တာပါ။ကိုကန့်တပ်တော် MNDA ကသိန်းနီ၊ကွမ်းလုံ၊ချင်းရွှေဟော၊လောက်ကိုင်းမုံကိုကျုကုတ်ပန်ဆိုင်၊ကုန်းချမ်းနဲ့ဖောင်းဆိုင်မြို့တွေကိုသိမ်းခဲ့ပါတယ်။ကျန်တဲ့မြို့တွေဖြစ်တဲ့ကုတ်ခိုင်၊နမ်ဆန်၊မန်တုံ၊နမ်မတူ၊နန့်ခမ်း၊မိုင်းလုံနဲ့မိုင်းငော့ကိုတန်းမြို့သားလုံးမြောက်ရေးတပ်မတော် TNL ကသိမ်းထားပါတယ်။ဟိုပန်မြို့နယ်နဲ့ပန်လုံမြို့တွေကိုတော့ကိုပိုင်အုပ်ချုပ်ခွင့်ရဝါပြည်သွေးစည်းညီညွတ်ရေးတပ်မတော် UWSA က MNDAC ကနေတွဲယူခဲ့တာပါ။2024ခုနှစ်ဇန်နဝါရီလ17ရက်နေ့မှာတရုတ်ရဲ့ဂျာဝင်စစ်စဲမှုနဲ့ဟိုင်ဂင်သဘောတူညီချက်အရတိုက်ပွဲတွေယာယီရပ်တန့်ခဲ့ပါတယ်။ဒါပေမဲ့ဇွန်လ25ရက်နေ့ကစလို့တကြောပြန်တိုက်ပွဲတွေပြင်းထန်လာခဲ့ပြန်ပါတယ်။ဒုတိယအဆင့်စစ်စင်ရေးမှာတော့ရှမ်းပြည်မြောက်ပိုင်းကလာရှိုးနောင်ချိုနဲ့မိုးမိတ်တို့ကိုညီနောင်မဟာမိတ်၃ဘွဲ့ကတိမ့်ပိုက်လိုက်ပါတယ်။ MNDA ကလာရှိုး TNL ကနောင်ချိုနဲ့မိုးမိတ်ကိုထိန်းချုပ်ထားပြီးမန္တလေးတိုင်းဒေသကမိုးကုန်းနဲ့စင်ကူးမြို့ကိုတော့TNL နဲ့မန္တလေး PDF အပါအဝင်ပူးပေါင်းတပ်တွေကတိမ့်ပိုက်ထားတာပါဒုတိယအဆင့်စစ်စင်ရေးအတွင်းမှာတော့လူစိတ်ဝင်စားဆုံးဖြစ်ရက်ကတော့လာရှိုးမြို့သိမ်းတိုက်ပွဲပါလူရေ2,000ခွဲကျော်နေထိုင်တဲ့လာရှိုးဟာရှမ်းပြည်မြောက်ပိုင်းမှာအကြီးဆုံးမြို့ဖြစ်ပါတယ်စစ်ကောင်စီရဲ့စစ်တိုင်း14ခုထဲမှာတတိယမြောက်အကြီးဆုံးဖြစ်တဲ့ရှမ်းမြောက်တိုင်းစစ်ဌာနချုပ်ရုံးဆိုင်တဲ့မြို့လည်းဖြစ်ပါတယ်မြန်မာစစ်တပ်သမိုင်းတလျှောက်မှာတော့ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်လက်ထက်မှာ ပထမဦးဆုံးတိုင်းစစ်ဌာနချုပ်သိမ်းခံရတဲ့တိုက်ပွဲပါလက်ရှိမှာတော့ရှမ်းပြည်မြောက်ပိုင်းကတိုင်းရင်းသားလက်နက်ကိုင်တွေထိန်းချုပ်ထားတဲ့မြို့တချို့မှာအုပ်ချုပ်ရေးရန်ရာတွေပြန်လည်ပတ်နေပါပြီကိုကန့်အထူးဒေသတစ်ကလောက်ကိုင်းကုန်းချမ်းနဲ့ MNDA ထိန်းချုပ်ထားတဲ့မြို့တွေမှာကျွမ်းမာရေးကဏ္ဍကို CDM ဝန်ထမ်းအနေနဲ့ပြန်လည်ပတ်နေပြီလို့ကိုကန့်ပြန်ကြားရေးဌာနကပြောပါတယ်လာရှိုးစေးယုံကြီးကိုတော့ဩဂုတ်လ17ရက်နေ့ကလေးကပြန်လည်ဖွင့်လှစ်ပြီးနောက်စစ်တုံးမန်းတွေအပါအဝင်မြို့ကန်လူထုကိုစိတ်ကူတာပေးနေတယ်လို့ဆိုပါတယ်။တရားနယ်ထိန်းချုပ်ထားတဲ့ရှမ်းပြည်မြောက်ပိုင်းနံပါတ်2မြို့ကပြည်သူစေရုံကိုလည်းစီဒီအမ်ကျမရေဝန်ထမ်းအနေနဲ့လည်ပတ်နေပါတယ်ရှင်
။ RFA ကဆက်လက်ထုတ်လွှင့်နေပါတယ်။ဆရာနာရှင်ကိုတော်လှန်ဖို့အတွက် PDF ရဲဘော်ဖြစ်ရှေ့တန်းမှာတိုက်ပွဲဝင်ရင်းကနေမိုင်းမတော်တဆဖြစ်ခဲ့လို့ကိုပါဘူးရဲ့ဘဲဘက်လက်ဆုံရှုံခဲ့ရပါတယ်။ဘဝကိုအရှုံးမပေးဘဲမြမယူရမုတ်တွေရောင်းချနေပြီးမဲဆောင်မြို့ကမြမအတိုင်းဝန်ကြားမှာနာမည်ရနေသူဖြစ်ပါတယ်။ကိုရဲစီသူကတင်ပြထားပါတယ်ရှင
်။ထိုင်းမြန်မာနေဆက်မဲဆောင်မြို့မှာမြမရွေးရမုတ်တွေကိုရောင်းချရင်းနာမည်တစ်လုံးရနေသူကတော့အသက်38နှစ်ရှိပြီဖြစ်တဲ့ကိုပါဘူးလို့ခေါ်တဲ့ကိုတရားဖြစ်ပါတယ်။သူဟာ PDF ရဲဘော်တယောက်ဖြစ်ခဲ့ပြီးရင်းပြည်နယ်တဲကရှေ့တန်းတနီယာမှာမိုင်းမတော်တဆဖြစ်ခဲ့လို့ဘဲဘက်လက်တစ်ဖက်ဆုံးရှုံးခဲ့ရတာပါ။မိုင်းထိပြီးတဲ့နောက်မဲဆောင်မြို့ပေါ်မှာတနေ့နီးပါးနေထိုင်ရင်ရေရှည်မှာစာဝန်ကြီးပြင်ရှင်းနိုင်ဖို့သူ့တပည့်ရဲဘော်6ယောက်တို့နဲ့အတူအုံတို့တာကူပြင်ငချိတ်ပြင်ဒူးရင်ပြင်ဒူးရင်ငချိတ်ပြင်ချီစ်အာလူစနွဲမကင်ချီစ်ငပြောစနွဲမကင်မုံလာဥလီစနွဲမကင်စတဲ့မုတ်တွေကိုအရသာကောင်းကောင်းနဲ့တီထွင်ပြီးတော့လုံရောက်နေသူပါအဲ့ဒီမုတ်တွေစတင်လုံရောက်ချိန်ကလေးကမဲဆောင်မြို့ပေါ်မှာရှိတဲ့မြမအတိုင်းဝိုင်းတွေရဲ့အားပေးမှုတွေကြောင့်နာမည်ရလာခဲ့တာလို့ကုပါဘူးကဆိုပါတယ်
အော်ဒီလိုလုပ်ငန်းလုပ်မယ်ဆိုရင်အရင်ကြီးအများကြီးလိုတယ်အဲ့တော့ကျွန်တော်တို့တခါလေးကြောက်လဲအဲ့လိုချီးငားပြီးတော့လှုပ်လိုက်အဲ့လိုမျိုးဟိုတခါလေးအိမ်ကပေးတဲ့ဟာလဲဟိုကြာလာတော့ကွာအေးဒီမြန်မာငွေဈေးနဲ့ကလဲလုံးလုံးကြီးခြေနေပုံဖြစ်တယ်အခုအဲ့တော့ဒီမှာလဲအဲ့အတူနေတဲ့ကလေးတွေကလဲအိမ်ကပြန်တောင်းတုံးအဲ့လိုမျိုးဖြစ်ရတဲ့ခါကျနောက်ပိုင်းကျတော့စားဝတ်နေရေးလေးအဆင်ပြေအောင်တခုတော့ငါတို့စုပြီးလုပ်ကြမယ်ဟိုကအစားသမားဆိုတော့အဲ့ဒါလေးဆန်းလုပ်ပြီးစားကြည့်မယ်စားကြည့်အော် OK တယ်
ရန်ကုန်မြို့ဇာတိဖြစ်ပြီး2022ခုနှစ်ဖေဖော်ဝါရီလမှာစစ်တပ်ကအာဏာသိမ်းတာကိုမကျေနပ်လို့လမ်းပေါ်ထွက်ဆန္ဒပြခဲ့ရင်းကနေစစ်အာဏာရှင်ကိုလက်နက်ကင်တော်လှန်ဖို့ဆုံးဖြတ်ခဲ့သူဖြစ်ပါတယ
်။ကျွန်တော်ကတော့ဟိုဇော်ကြီးတွေကဒီလက်နက်ကင်လမ်းစဉ်ကိုကျွန်တော်ရွေးချယ်လိုက်တဲ့အချိန်မှာကျွန်တော်တို့က90ခန့်လောက်ကတည်မယ်တအသက်ရှင်ဖို့မလွယ်ဘူးပေါ့။အဲကျန်တဲ့ဟိုဒီကြံကောင်းထားမှပြီးလမ်းပါဆန်ပါတွေ့တဲ့အရာလည်းရှိနေတယ်။အခုကောဟိုအသက်ဘာမှမဖြစ်ပဲလေဟိုအသက်ရှင်
2022ခုနှစ်ငားလာပိုင်းအချိန်လောက်ကကင်းပီနယ်ရှီတန်းတနီယာမှာမိုင်းမတော်တဆဖြစ်ရင်ဘဲဘဲလက်ထပ်ဖက်ဆုံရှုံခဲ့ရတာပါသူ့လိုပဲဒေါ်လန်ရေးမှာကိုလက်အင်ကာတခုခုဆုံရှုံခဲ့သူတွေစိတ်တက်မကြပဲဘဝကိုဆက်လက်ရှင်သန်နိုင်မဲ့နီးလန့်တွေရှာကြံတဲ့လို့သူကတိုက်တွန်းပါတယ
်ဟိုစိတ်တက်ကြနေတဲ့ရဲဘော်တွေလည်းအဲ့လိုပေါ့ကျွန်တော်ကိုကြည့်ပြီးတော့အာဟိုကျွန်တော်ဆိုဘာကောင်းမှမဟုတ်ဘူးလေတလားဘာကောင်းမှဘာမှမတတ်ပဲနဲ့ထားလို့တာဆိုမှအဲ့တော့အဲ့လိုမျိုးသူတို့လုံးချင်တဲ့ဟာတွေပါရှိရင်အဲ့လိုမျိုးပေါ့တိုင်ပင်လို့ရတယ်သူနေလို့ရတယ်သူတို့ဘာဝနာပါလဲဟိုနောက်ဆုံးအဲ့ကွန်ပျူတာ graphic တော့အဲ့လိုပေါ့တချို့ဆိုလည်းကွာ6-7ပြည့်နေပြန်လက်တီပါတုံးလို့ရသေးတယ်ဆိုရင်ဘာတုံးလို့ရကွန်ပျူတာပိုင်းတုံးလို့ရမလားအဲ့နောက်ဆုံးကအဲကျွန်တော်အသိတွေတဲမှာအဲ့လိုပေါ့ဒီ wheelchair ပေါ့ဟိုနေပြီးတော့ဟင်းချက်ရောင်းနေလို့ရှိတယ်အဲဒါမဲ့အဲသူကနေဘေးကနေ recommend ပေးရပေါ့တမအဲ comment ပေးတယ်အဲအဲ့လိုဘာလို့ဘာလဲအဲအဲ့တော့အဲအဲ့လိုမျိုးလူတွေကလည်းကျွန်တော်ရဲ့စိတ်ခွန်အားပဲ
အခုဆိုရင်ကိုပါဘူးရဲ့မုတ်တွေဟာထိုင်းနိုင်ငံတဲကချင်းမိုင်ဘန်ကောက်စတဲ့မြို့တွေအထိပို့နိုင်ပြီဖြစ်တယ်လို့နောက်ပိုင်းထိုင်းလူမျိုးတွေကပါအရသာကောင်းတယ်ဆိုပြီးအော်ဒါမှားတာတွေပို့တိုးလို့ရနေပြီလို့လည်းပြောပါတယ်ကိုပါဘူးကတော့သူ့ကိုနမူနာကြည့်ပြီးစိတ်တက်ကြနေတဲ့ရဲဘော်တွေကိုစိတ်ခွန်အားတွေရစေချင်တယ်လို့ဆိုပါတယ်ဆရာနာရှင်ကိုတော်လိုင်းရင်လက်တစ်ဖက်ဆုံးရှုံးခံလိုက်ရပြီမဲ့မုတ်လို့ရင်းကနေရလာတဲ့အကျိုးမြတ်တွေတဲကတော်လိုင်းရေးအတွက်ထောက်ပံ့ပေးနေတယ်လို့ကိုပါဘူးကဆိုပါတယ်တော်လိုင်းရဲ့ကြီးပြီးဆုံးတော့မဲ့လမ်းစမြင်နေရပြီဖြစ်လို့ကိုပါဘူးရဲ့ရင်ထဲကဆက်အနာရှင်အမြင့်ပြည့်ရေးဆိုတဲ့ဆန္ဒတွေအကောင့်ထဲပေါ်လာပြီးမို့ဝမ်းသာနေသလိုတော်လိုင်းရဲ့အမြန်ပြီးဆုံးဖို့ကိုလည်းသူ့အနေနဲ့လက်ရှိထောက်ပံ့ကူညီမှုတွေလှုပ်ဆောင်ပေးနေစေဖြစ်ပါလေခင်ဗျာ
ဒီလောက်နဲ့ပဲ RFA ရဲ့စီစဉ်တွေကိုရနာပါစေကြည့်ရှုနားဆင်ကြသူအားလုံးကျန်းမာရွှင်လန်းကြပါစေရှင်